2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ ியர் သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာရစ်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်။သဘောတူညီချက်ထဲမှာအဓိကကန့်သတ်ထားတဲ့အချက်တွေကိုအီရန်ကချိုးဖောက်နေတယ်လို့ပါဝင်လက်မှတ်ထိုးထားတဲ့ဥရောပနိုင်ငံ၃နိုင်ငံကဆွဆွဲခဲ့ပြီးတဲ့နောက်အီရန်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။သဘောတူညီချက်ထဲမှာပါတဲ့စီးပွားရေးဆိုင်ရာဂတိကဝတ်တွေအတိုင်းဥရောပနိုင်ငံတွေကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးဇာရစ်ကဒီကနေ့ထပ်ပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့အီရန်စီကရေနံကိုအလုံးအလောက်မဝယ်သလိုအီရန်တဲကနေစီးပွားရေးလုပ်ငန်းတွေနှုတ်ထွက်ကုန်တာကိုသူကထောက်ပြပါတယ်။အီရန်ဘက်ကစာချုပ်ပါကတိပြုထားချက်တွေကိုမလိုက်နာတော့ဘူးဆိုတာကိုဝန်ကြီးဇာရစ်ကအတိအမှတ်ပြုပေမဲ့စာချုပ်ကနေနှုတ်ထွက်သွားတဲ့အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တန်းခတ်မှုတွေရဲ့တံပြောင်းမှုတွေရှိနေတဲ့ဆိုတော့အီရန်ရဲ့ပြောကြားမှုကိုဥရောပနိုင်ငံတွေကလှင့်လျူရှုခဲ့တယ်လို့ထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းအီရန်အနေနဲ့ဒေါ်လာဘီလျံတန်းနဲ့ချီဆုံးရှုံးခဲ့တယ်လို့သူကပြောပါတယ်စာချုပ်ထဲမှာနျူကလ ியர் ဆိုင်ရာကန့်သတ်ချက်အလုံးကိုအီရန်ကဖောက်ဖျက်ခဲ့ပြီးတဲ့နောက်အီရန်ရဲ့လုံရက်ဟာနျူကလ ியர் လက်နက်မပြန်ပွားရေးမှပြင်ဆင်လို့မရတဲ့ပြဿနာတွေစိုးရိမ်စရာတွေရှိလာတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီပေါင်းပြီးတော့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ကအဲ့ဒီဥရောပ၃နိုင်ငံနဲ့အီရန်အပြင်အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းပါဝင်လက်မှတ်ထိုးထားကြပါတယ်။စာချုပ်အရအီရန်ဘက်ကနျူကလ ியர் အရေးဆောင်ရွက်မှုတွေကိုလျှော့ချကန့်သတ်ရမှာဖြစ်တယ်လို့အီရန်ပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့တန်းခတ်မှုတွေကိုလျှော့ချပေးရမှာဖြစ်ပါတယ်။ဥရောပ၃နိုင်ငံရဲ့ပူးတွဲကြေညာချက်ထဲမှာတော့အီရန်ပေါ်စီးပွားရေးအရတန်းခတ်မှုတွေဖယ်ရှားပေးခဲ့တယ်လို့အီရန်ရဲ့တရားဝင်ကုန်သွယ်ရေးလှုပ်ဖို့အားပေးခဲ့တယ်လို့ဖော်ပြထားပါတယ်။